နိုင်ငံတော်လျှော့ဝှက်ချက်အဥပဒေချိုးဖောက်တယ်ဆိုတဲ့ဆွဆဲချက်နဲ့ဒေါင်ဆန်းစုကြည်သူ့ရဲ့စီးပွားရေးအကြံပေးဆောင်တန်းနဲ့ NLD ဆိုရဝင်ကြီး၃ဦးကိုတရားစွဲထားတဲ့အမှုတလကြာရနိုင်ထားရကနေဒီကနေ့ပြန်လည်ကြားနာပါတယ်။နေပြည်တော်အထူးတရားရုံးကဒီကနေ့ကြားနာပွဲတွေနဲ့ပတ်သက်လို့မအိတန့်စင်ပြောပြပေးပါရှင်။
ဒေါက်တာကြီးရဲ့စီးပွားရေးအကြံပေးဆောင်တန်းရဲ့ laptop ထဲမှာစီမံဘဏ္ဍာဝင်ကြီးဌာနနဲ့ဆက်စပ်တဲ့စာရွက်စာတမ်းတွေတွေ့ရကြောင်းနိုင်ငံတော်လှုပ်ရွက်ချက်ပေါက်ကြားတွေဆိုပြီးတော့သူတို့မျိုးအပေါ်မှာ NLD အစိုးရလက်ထက်စီမံဘဏ္ဍာဝင်ကြီးနှစ်ယောက်ဖြစ်တဲ့ဦးကျော်ဝင်းနဲ့ဦးစိုးဝင်းဒုဝင်ကြီးဦးဆက်အောင်တို့ကိုနိုင်ငံတော်လှုပ်ရွက်ချက်အုပ်တွေပုံမှန်3တိကျငွေနဲ့တရားစွဲထားတာပါဦးစိုးဝင်းနဲ့ဦးကျော်ဝင်းတို့ရဲ့စီးပွားရေးအခြေအနေအပြည့်အမှုလိုက်ရှိနေတဲ့ချို့ရေးတယ်မကောင်းဖြစ်တာကြောင့်ဒီအမှုကိုဂျန်နဝါရီလ29ရက်နေ့ကလေးကမကြောင်းတာဖြစ်ခဲ့ပေမဲ့ဒီနေ့ဖေဖော်ဝါရီ24ရက်မှာမှပြန်ပြီးတော့စတင်ကြားနာတာပါနေပြည်တော်အထူးသီးသန့်တရားရုံးမှာလုပ်တဲ့ကြားနာပွဲမှာမှုခင်းတက်ဖွဲ့နေပညာဌာနကအသိပညာကျွမ်းကျင်သူအရာရှိတယောက်လာရောက်ထွက်ဆိုရေးဆိုပြီးတော့စုံစမ်းသိရှိရပါသည်စီးပွားရေးအကြံပေးဆောင်တန်းတော်ရဲ့ electronic ပစ္စည်းတွေမှာတွေ့ရှိတဲ့အချက်အလက်တွေကိုတရားလိုတက်တွေအဖြစ်လာရောက်ထွက်ဆိုသလိုတက်တွေကန်စားရစားတဲ့တချို့တရားရုံးကိုတင်ပြခဲ့တယ်လို့လည်းသိရပါသည်တစ်ခါအပြန်အလှန်မေးခွန်းထုတ်တာတွေမပြီးကျတာကြောင့်နောက်တစ်ပတ်ရုံးချိန်မှလည်းဆက်လုပ်ဖို့ရှိနေပါသေးတယ်။ဒေါက်ဆန်းစစ်ကြီးရဲ့အမှုလိုက်ရှိနေတွေကိုအမှုအကြောင်းတတိမိရာတွေကိုမပြောဖို့စစ်ကောင်စီကတားမြစ်ထားတာကြောင့်တရားခွင်ကြားနာမှုအသေးစိတ်ကိုတော့မသိရပါဘူး။ကင်ဆာရောဂါကြောင့်အစာအိမ်အရေးပေါ်ခွဲစိတ်မှုခံယူထားရတဲ့ဦးစိုးဝင်းကတော့ဒီနေ့ကြားနာပွဲကိုတက်ရောက်နိုင်ခြင်းမရှိသေးပါဘူး။ဦးစိုးဝင်းရဲ့ကျန်းမာရေးကြောင့်စစ်ကောင်စီကအာမခံတဲ့အချုပ်ကနေလွှတ်ထားပေးမယ်လို့ဆေးရုံမှာဆေးကုသမှုဆက်ပြီးတော့ခံယူနေရပါလိမ့်။သူ့အနေနဲ့တရားရုံးတရားနိုင်တဲ့အခြေအနေမရှိဘူးဆိုပြီးတော့တရားရုံးကိုတင်ပြထားတာကြောင့်သူ့ရှိနေပဲတရားခွင်ကိုလာခဲ့ပါလိမ့်။ NLD အစိုးရရဲ့စီမံဘဏ္ဍာဝင်ကြီးတရားဖြစ်တဲ့ဦးကျော်ဝင်းလည်းစီရင်တက်ပြီးတော့ခွဲစိတ်ကုသမှုခံထားရပါလိမ့်။သူ့ကျမရဲ့အပြေအဝါမကောင်းသူတွေနဲ့လည်းဒီနေ့ကြားနာပွဲကိုလာရောက်ခဲ့ပါလိမ့်။ဒေါက်ဆန်းစုကြည်၊ရှွန်တနန်းနဲ့ဦးဆက်အောင်တို့ကကျမရဲ့ကောင်းမှုနဲ့ဆုပြီးတော့စုံစမ်းသိရှိရပါလိမ့်။အော်ရှူရဲနိုင်ငံသားရှွန်တနန်းတဦးရဲ့အပေါ်မှာလူဝင်မှုကြီးကြပ်ရေးဆိုင်ရာဥပဒေနဲ့တရားစွဲထားတဲ့အမှုကိုလည်းဒီနေ့မှဆစ်ဆီးခဲ့ပါလိမ့်။အဲ့ဒီအမှုမှလည်းတရားလိုပြတဲ့တွေကိုဆစ်ဆီးခဲ့တယ်လို့သိရပေမဲ့အသေးစိတ်တော့မသိရပါဘူး။နောက်တစ်ခေါက်ရုံးချင်းကိုလာမဲ့ကြတာပြီးတဲ့မားဆာ၃ရက်နေ့ကိုရုံးချင်းပြီးထားပါလိမ့်။အထူးတရားရုံးကိုနိုင်ငံသားတာဝန်တွေကိုဝင်ခွင့်မပြုဘူးဆိုပြီးတော့စစ်ကောင်စီကပြောထားတာကြောင့်မြန်မာနိုင်ငံဆိုင်ရာအော်စတြေးလျတာဝန်ကတန်ရာရှိပြီးတရားခွင်ကိုလာရောက်နိုင်ခြင်းမရှိပါဘူး။ဒါကြောင့်နေပြည်တော်မှာကိုဗစ်စီကံသတ်မှတ်ချက်တွေကျက်မှတ်ထားတဲ့အတွက်အော်စတြေးလျတာဝန်ရှိအနေနဲ့လာရောက်နိုင်မှုခက်ခဲတယ်ဆိုပြီးတော့နှိစက်တဲ့ရှိနေတွေကပြောပါလိမ့်။ဒေါက်ဆန်းစစ်ကြီးဟာဒီနေ့ကြားနာရတဲ့နိုင်ငံတော်လှုပ်ရွက်ချက်ပေါက်ကြားမှုဆိုင်ရာဆွေးချက်အပြင်အိုက်ဒီလိုက်စားမှုအမှုစင်မှုရွေးကောက်ပွဲမှာပြလျော့ဩဇာသုံးခဲ့တယ်ဆိုပြီးတော့ရာဇဝတ်ကြီးပုံမှန်130ကာဂျီနဲ့တရားစွဲခံထားရတဲ့အမှုတွေနဲ့တရားရင်ဆိုင်နေရတာပါအစောပိုင်းတုန်းကတရားစွဲခံရတဲ့အမှုတွေတဲက9မှုအတွက်ထောင်နဲ့စုစုပေါင်း6နှစ်6မှတ်ခံထားရလေဖြစ်ပါသေးတယ်